မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်စရာအခြေအနေမှာရှိနေတယ်ဆိုတာမှန်တဲ့အကြောင်းပြပရောက်နိုင်ငံသားမြန်မာနိုင်ငံသားတချို့ကသုံးသပ်ပါတယ်။ဒါပေမဲ့ဒါဟာအစိုးရရဲ့မူဝါဒနဲ့မသက်ဆိုင်ဘူးလို့ရှုမြင်သူတွေလည်းရှိကြပါတယ်။အမေရိကန်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထွက်ပေါ်လာပြီးအခုလိုပြောလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်အစိုးရကဒီဇင်ဘာလ20ရက်နေ့ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံများစီးရင်မှာဆက်လက်ထည့်သွင်းထားပါတယ်။1998ခုနှစ်ကချမှတ်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်ခံရတဲ့ချိုးဖောက်မှုတွေဆက်ဖြစ်နေပြီးဒါကိုအစိုးရကလက်ပိုက်ကြည့်နေတယ်လို့အစီရင်ခံစာမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာအထူးသဖြင့်တော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာရောအခြားလူနည်းစုဘာသာဝင်တွေအပေါ်မှာပါဘာသာရေးအရလူမျိုးရေးအရဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေလုပ်ခဲ့တာကြောင့်တက်မတော်ခေါင်းဆောင်လေးဦးကိုအမေရိကန်ကအရေးယူဒဏ်ခတ်ခဲ့တာကိုဥပမာပေးဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးချိုးဖောက်မှုဥပဒေအရဘူဂျုံဘူကြီးမင်းအောင်လှိုင်အပါအဝင်ဒုဗိုလ်ချုပ်မူကြီးဆိုဝင်အမှတ်69ကျေလင်တက်မမှုဘူဂျုံတန်ဦးနဲ့33ကျေလင်တက်မမှုဘူဂျုံအောင်အောင်တို့ကိုအမေရိကန်ဗန္ဓာရေးဌာနကနိုင်ငံတကာလူအခွင့်အရေးနေ့ဒီဇင်ဘာ10ရက်နေ့မှာဒဏ်ခတ်အရေးယူခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့အချက်ကိုပယ်ချထားပါတယ်။အမေရိကန်အစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာဟာမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေကိုထင်ရှားစေပါသလား။အစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ကနေဒါနိုင်ငံမှာနေထိုင်သူဦးညွန့်လှကအခုလိုရှင်းပြပါတယ်။
အတော်မှန်ပါတယ်မြန်မာနိုင်ငံမျိုးမှာအစ္စလမ်ဘာသာဝင်တွေအနေနဲ့ခွဲခြားဆက်ဆံတာတွေကအများအများရှိတယ်ဗျအစ္စလမ်ဘာသာဝင်နိုင်ငံသားတွေကတတ်ဆို့ပေါ့ဗျာနိုင်ငံကူးလက်မှတ်တွေလုပ်တဲ့နေရာမှာတော်တော်အခက်အခဲရှိတာတွေအကန့်အသတ်တွေရှိတာတွေ့တယ်နောက်နံပါတ်1အချက်ကအသက်7နှစ်ပြည့်ပြီးတဲ့ကလေးတွေမှတ်ပုံတင်လျှောက်ထားတဲ့နေရာမှာလူမျိုးရေးတို့တွင်းတော်ဆိုတာတွေနဲ့ခွဲခြားဆက်ဆံပြီးတော့အခက်အခဲများစွာနဲ့တွေ့နေရတယ်နောက်တစ်ခါအခုပလီကျောင်းတွေတော်တော်များများပေါ့ဗျာပိတ်ဆို့ခံထားရတယ်အခုနေရခိုင်ဒေသမှာရှိတဲ့ပလီတွေဆိုတော်တော်လုံးဝဖွင့်မပေးဘူးစာတင်ကျောင်းတွေဖွင့်မပေးဘူးဒါမျိုးတွေရှိရတယ်။နောက်တစ်ခါဘာသာပေါင်းစုံစုပေါင်းပြီးတော့အခမ်းအနားအစီအစဉ်မျိုးတွေတချို့ကိစ္စတွေမှာတော့ပိတ်ပင်တာရှိတယ
်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အော်ဘာနီမြို့ဓမ္မဝါဒီအောင်မြင်မင်္ဂလာကျောင်းကနိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဦးဇဝနကတော့ဒီနေ့အစောပိုင်းမြန်မာနိုင်ငံမှာမဘာသာအစွန်းရောက်တန်ခါအဖွဲ့ရဲ့လှုပ်ရှားမှုတွေအားကောင်းခဲ့တာကြောင့်ဒီအချက်ပေါ်အခြေခံပြီးအမေရိကန်ကအစီရင်ခံစာရေးဆွဲခဲ့ပုံရာကြောင်းတုံ့ပြန်ပါတယ
်။တစ်ခါလုံးကတော့မဘာသာဆိုတဲ့အဖွဲ့အစည်းကိုပြည်ဝင်ကြီးပါလက်တည်ဝင်ပြီးတော့လွတ်လပ်လောက်ကြောက်ခွင့်ပြုခဲ့ခြင်းအချိန်ခါအောင်ပါ။ဘာသာကြားဖြစ်တဲ့အခုတစ်ပြင်းနဲ့မွတ်စလင်တွေရဲ့လောက်ကြောင်းမှုတိုင်းကိုလုပ်လို့မရအောင်အကြီးအကျယ်ကိုအသုံးချပြီးနိုင်ငံရဲ့အမျက်ထုတ်ဖို့ကြိုးစားခဲ့တဲ့အချိန်အခုရှိခဲ့တယ်ဆိုတာလို့ပြောကြတယ်။အဲ့ဒီအချိန်ဟာမတည်ပဲနဲ့ဒီဘက်အစိုးရလက်ထက်ရောက်တဲ့အခါမှာဒီဆိုရလေအဲ့လိုဖြစ်ဖြစ်ဆိုရဲအဲ့ဒီရဲ့အချိန်လိုက်ခတ်တယ်လို့ပဲဦးဇင်းနေနဲ့ကျင်းနေတနိုင်မှန်လုံးအစိုးရတည်းကလောကနေပြီးတော့အဲ့ဒီဘာသာကိုနှိပ်ပေါ်တာဟု
တ်ဒါပေမဲ့လည်းခရီးရန်ဘာသာဝင်အများစုရှိတဲ့ချင်းမြင်းနယ်လူဒေသမျိုးမှာတော့ဝုပြုစုဆောင်ပွဲတွေကနေဆရာကျောင်းဆောက်တဲ့လုံဆောင်မှုတွေအထိအာဏာပိုင်တွေရဲ့ပြည်ပင်တားဆီးမှုတွေအခုချိန်အထိခံနေရသေးဖြစ်ကြောင်းအမေရိကန်အင်ဒီယားနားပြည်နယ်ကခရီးရန်ဓမ္မတရားပြဆရာဦးဟရမန်ကထောက်ပြပါတယ်
ပေါ်မှာဒီမှာတရားမျှတမှုမရှိဘူးဆိုတော့ကျွန်တော်ယူကြည့်တယ်။ဘာဖြစ်လို့ဆိုခရစ်ယာန်တွေအတွက်လဲဘုရားကျောင်းတွေဆောက်ရခြင်းမှာအစုရမှတ်ပုံတင်နေမပြီးဘူး။ဒါတချို့ဆိုရင်ဘုရားကျောင်းဆောက်တဲ့နေရာကိုလည်းသူပိတ်ထားတာရှိတယ်။နောက်ပြီးတော့ဒီခရစ်ယာန်တွေကအိမ်မှာအစုရနဲ့ဆယ်လော့ရှစ်ပေါ့နော်သူတကွာကျူတောင်းတယ်တချင်းစုတယ်ဒါမျိုးတွေကိုပိတ်ပင်ထားတာများရှိတယ်။now missionary evangelist on thanson in chin ma picking tha ga mya shi de na bro ba ma be bahu asuya ka ton dan thana ubada ye twet du ngwi chi chi thop tha ga le du buddha bada twet be du tong de bada yi freedom ma shi ja bu
lu dai ha be niya ma ma so ko yong ji ya ko lut lat swa ko kwe kwen shi de lo american ji dong su ka yong ji chang asin yin khan sa ma phop pya tha ba de bada yi ne a che kan lu a khwin yi de ko chou phaw de nai ngan ni ne a kwe si de ko သူတို့ရဲ့လုပ်ရက်တွေအတွက်တာဝန်ခံစေဖို့အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့ဒီဇင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေစေစိုးရိမ်ရတဲ့နိုင်ငံစီးရင်ထဲမှာဖော်ပြခံရတဲ့နိုင်ငံတွေကတော့မြန်မာအပြင်တရုတ်၊အီရီထရီးယား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန်၊ဆော်ဒီအာရေဗျ၊တာဂျီကစ္စတန်နဲ့တ Turkmenistan နိုင်ငံတွေပါဝင်ကြပါတယ်ခင်ဗျာ